2 Omicron မျိုးကွဲဗီဇပိုးသစ်ဟာပြည်ဘူးသမျှဗိုင်းရပ်စ်ပိုးတွေထဲမှာကူးစက်နှုန်းအမြန်ဆုံးဖြစ်ပြီးအထူးစိုးရိမ်ရာကြောင့်လည်းဆေးရုံတက်ကုသသူတွေသေဆုံးသူတွေတွေ့ရနိုင်တယ်လို့တက်ကဆက်ပြည်နယ်ဘီလော့ဆေးပညာကောလိပ်ကဒေါက်တာဖီတာဟိုဒက်စ်ကသတိပေးပြောဆိုလိုက်ပါတယ် BA2 ကိုရိုနာမျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေပိုတိုးလာနိုင်တဲ့အကြောင်းနဲ့အခုဆိုရင်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီအပါအဝင်ထင်ရှားတဲ့နိုင်ငံရေးအသိုင်းအဝိုင်းကတာဝန်ရှိတဲ့ခေါင်းဆောင်တွေကြားကိုဗစ် -19 ကူးစက်မှုတွေရှိလာမှာကိုကြိုတင်မျှော်လင့်ပြီးသားဖြစ်တဲ့အကြောင်းကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူပညာရှင်ဒေါက်တာပီတာဟိုဒက်စ်ကပြောဆိုလိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဗီဇမျိုးကွဲ BA2 ပိုးသစ်ကူးစက်မှုတွေပိုပြီးတိုးလာဖို့ရှိနိုင်တယ်။လူတွေအများပြားကူးစက်တာကိုလည်းတွေ့ရပါလိမ့်မယ်။အောက်လွတ်တော်ဥက္ကဋ္ဌပဲဖြစ်ဖြစ်အင်ဖလူကတာဝန်ရှိတဲ့သူပဲဖြစ်ဖြစ်ဖက်ဒရယ်ဆိုရတဲ့ကလူသိများထင်ရှားတဲ့သူတွေရောဂါကူးစက်ခံရတာအံ့ဩစရာမရှိပါဘူးလို့ဒေါက်တာဖီဇာဟိုစတက်စ်ကပြောဆိုသွားတာဖြစ်ပါတယ်။ COVID-19 ရောဂါကူးစက်ခံနေရတဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီရောရှေ့နေချုပ်မယ်ရစ်ဂါလန်ရောရောဂါလက္ခဏာမပြပါဘူး။မိန်းကန်ပြည်တော်စုထဲမှာရောဂါကူးစက်မှုရဲ့၄ပုံ၃ပုံနီးပါးဟာ BA2 Omicron မျိုးကွဲဗီဇပိုးသစ်ကြောင့်ကူးစက်ခံရနေခြင်းဖြစ်ပါတယ်။ဒါကြောင့်ခုလိုထင်ရှားတဲ့နိုင်ငံရေးအတိုင်းအဝိုင်းကလူတွေမှာလည်းယောဂါကူးစက်ခံနေရတာပါ။အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန် DC ရဲ့မြို့တော်ဝန်မေရီယာဘောက်ဆာလည်းကိုဗစ် -19 ကူးစက်ခံနေရတယ်ဆိုတာမနေ့ကကြေညာထားပါတယ်။2020ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းအမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်သေဆုံးသူက9,800ကျော်ရှိပါတယ်။အခု BA2 မျိုးကွဲဗီဇပိုးသစ်ကူးစက်မှုတွေကြောင့်မြို့ကြီးတွေမှာပိတ်ဆို့ကန့်တတဲ့စီးမင်းတွေပြန်ပြီးတော့ချမှတ်မယ်မချမှတ်ဘူးဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင်။